2008ဖွဲ့စည်းပုံအခြေခံဥပဒေမပြင်းရင်ရွေးကောက်ပွဲမဝင်ဘူးဆိုတဲ့ရှမ်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့ဆုံးဖြတ်ချက်ကိုပြောင်းလဲလိုက်ပြီး2015ရွေးကောက်ပွဲဝင်ဖို့ဆုံးဖြတ်လိုက်တဲ့အတွက် SNLD ကြားကောင်းပါတီရဲ့နမ်ခမ်းမြို့နယ်ကအလုံးမှုဆောင်အဖွဲ့ဝင်20ကျော်နှုတ်ထွက်သွားကြပါရယ်လွတ်တော်ရေးနိုင်ငံရေးရောလွတ်တော်ပြင်ပနိုင်ငံရေးပါဆောင်ရွက်ကြဖို့အပြင်2008အခြေခံဥပဒေပြင်ဆင်နိုင်ရေးရွေးကောက်ပွဲဝင်ဖို့အများဆန္ဒနဲ့ဆုံးဖြတ်ခဲ့တာလို့လည်း SNLD ရဲ့ပြောခွင့်ရကတုံ့ပြန်ပါရယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကပြောပြပေးမှာပါ
ဟုတ်ပါတယ် SNLD ရှမ်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ကြားကောင်းပါတီအနေနဲ့လာမယ့်လွတ်တော်တွင်နိုင်ငံရေးလွတ်တော်ပြင်ပနိုင်ငံရေးနှစ်ရက်စလုံးဆောင်ရွက်ဖို့ရှိတာကြောင့်2015ရွေးကောက်ပွဲဝင်ဖို့ဆုံးဖြတ်ထားတာဖြစ်ပါတယ်။အဲ့ဒီလိုမျိုး SNLD ပါတီဗဟိုရဲ့2015ရွေးကောက်ပွဲဝင်ပြိုင်မယ်ဆိုတဲ့ဆုံးဖြတ်ချက်ကိုမကျေနပ်တဲ့အတွက် SNLD ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့နယ်အလုံးမှုဆောင်23ဦးရှိတဲ့အနက်အလုံးမှုဆောင်အဖွဲ့ဝင်22ဦးဩဂုတ်လ13ရက်နေ့ကနှုတ်ထွက်သွားကြပါတယ်။နမ်ခမ်းမြို့နယ်အလုံးမှုဆောင်အဖွဲ့ဝင်ဦးဆိုင်အောင်ဝင်းကသူတို့ဘာကြောင့်နှုတ်ထွက်ခဲ့ရတယ်ဆိုတာအခုလို့ပြောပါတယ်။
ဒီလိုရှိပါတယ်ကျွန်တော်တို့နိုင်ငံမျိုးနယ်အမှုဆောင်တွေကအရင်ကကြားကောင်းပါတီလက်ခံထားတဲ့ high policy ကိုပဲလက်ခံတယ်ဟိုရာကြီးကနူးနူးကသူတို့ခဏခဏပြောနေတဲ့ဟာအဲ့ဒီ2008ဖွဲ့စည်းပုံဥပဒေကိုမပြင်ဘူးဆိုရင်ရွေးကောက်ပွဲမဝင်ဘူးဆိုတဲ့ဟာအဲ့ဒီကကျွန်တော်တို့ high policy ပါအဲ့ဒီကိုသူတို့ကစပြီးတော့တွေးကြည့်တယ်ဆိုတော့ကျွန်တော်တို့လည်းအဲ့ဒီလက်မခံနိုင်လို့ကြားကောင်းပါတီကအားလုံးပြန်ပြီးတော့လုပ်ဆက်လိုက်တာပါ။နောက်ပြီးတော့2008ဖွဲ့စည်းပုံကမပြင်သေးပဲနဲ့အဲဒီရွေးကောက်ပွဲဝင်သွားတယ်ဆိုတဲ့အတိုင်းကတီတူလူထုကတောင်းဆိုလို့ဆိုပြီးတော့အဲဒီကညှဉ်းချက်နဲ့သူတို့ကပြောလာတယ်၊ကြေညာခဲ့တယ်။ဒါပေမဲ့ကျွန်တော်တို့နိုင်ငံတီတူလူထုရဲ့ဆန္ဒကသံဃာတော်ရရောနောက်ပြီးတော့တောင်းတူလေဓမ္မရရောလူငယ်ဖွဲ့စည်းရရောဆိုင်းထိုးပြီးတော့အင်အားကခုနထောင်ပြီးပါတော့ပုံသဏ္ဍာန်ချုပ်ကိုအတနာခံစားပြင်သွားတာဒီနိုင်ငံမျိုးနယ်မှာအဲဒွေးစီပြုတ်ွယ်ရေးမဖြစ်ရလျောင်ဂျာကောင်းပါတီအနေနဲ့ပုံမထောင်ဖို့အဲ့ဒီရေကောက်ပွဲမဝင်ဖို့ဆိုတာမိတ္တရခန့်ထားတဲ့ဟာဘဂဝါနေပြီးတော့တစ်တူရှုတဲ့အပိုင်းမှာရှိနေတဲ့အတွက်ကြောင့်ကျွန်တော်တို့အလုပ်အမှုဆောင်24ရောက်ဟာလုံးဝစိတ်မကောင်းခဲ့ရပါဘူးဒီအကောင်းဆုံးလေးသာတော့ဘလန့်စင်ကမတူဘူးဆိုရင်အဲကျွန်တော်တို့ကတော့လှုပ်ထွက်ရမှာပဲ
နမ်ခမ်းမြို့နယ်အတွင်း SNND ရွေးကောက်ပွဲမဝင်မှုနမ်ခမ်းပြည်သူတွေနဲ့ပါတီဝင်တွေရဲ့ကိုစားမြို့နယ်ကနေဗဟိုကိုတင်ပြခဲ့ကြပါတယ်ဆိုတဲ့အပေါ် SNND ပါတီဗဟိုရဲ့သဘောထားကို SNND ပါတီရဲ့ပြောခွင့်ရဦးဆိုင်လိပ်ကအခုလိုပြန်တုံ့ပြန်ပါတယ
်2015ရွေးကောက်ပွဲကိုဝင်ရောက်ဖို့အတွက်အားလုံးကသဘောတူညီဆုံးဖြတ်တယ်အဲ့ဒါကိုတို့မြို့နယ်အလုံးမှုဆောင်တွေနဲ့ကရွေးကောက်ပွဲဝင်မှုအတွက်ကိုတို့ငင်းဆန်တယ်ပေါ့နော်တို့ကလွတ်တော်ပြင်ပနိုင်ငံရေးဝယ်ဆက်သွားဖို့ဆန္ဒရှိတယ်ကျွန်တော်ကြတော့လေလွတ်တော်အတွင်းအပြင်မြန်မာစလုံးနဲ့ဖြစ်တဲ့ဖို့အတွက်ကျွန်တော်အားလုံးကဆုံးဖြတ်ထားတာပေါ့နော်အဲဒါကြောင့်မလို့အဓိကချက်ပြောမယ်ဆိုရင်တော့နိုင်ငံလုံးကိုလွှမ်းခြုံပြီးမှဆုံးဖြတ်ထားတဲ့ဆုံးဖြတ်ချက်ကိုပြင်ဆင်လို့မဖြစ်တဲ့အတွက်ကြောင့်မို့လို့အဲဒီမှာသွားပြီးတော့မှနှမ်းခမ်းမှသွားပြီးရွေးကောက်ပွဲဝင်မှုကျွန်တော်ကပြင်ဆင်ရတယ်အဲကြောင့်မလို့တို့အနေနဲ့လည်းဒီရွေးကောက်ပွဲဝင်မှုပြင်ဆင်တဲ့ကိစ္စမှာတို့မပါတဲ့အကြောင်းတို့နဲ့မသက်ဆိုင်တဲ့အကြောင်းရွေးကောက်ပွဲဝင်မှုလည်းတို့ကအာမပေးနိုင်တဲ့အတွက်ကြောင့်မလို့ဆုတ်ဖြတ်သွားခြင်းပဲဖြစ်ပါ
တယ် SNLD ရှမ်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာ1990ရွေးကောက်ပွဲတုန်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီပြီးရင်ဒုတိယနေရာအများဆုံးအနိုင်ရခဲ့တဲ့ပါတီဖြစ်ပေမဲ့လို့2010ရွေးကောက်ပွဲမှာတော့2008ဖွဲ့စည်းပုံကိုသဘိမ့်မောက်တဲ့အနေနဲ့ပါဝင်ရှင်ပြိုင်ခြင်းမရှိခဲ့ပါဘူးဒီတစ်ချိန်ချင်းမှမဲ့2015ရွေးကောက်ပွဲကိုဝင်ဖို့ SNLD ပါတီအနေနဲ့ဆုံးဖြတ်ခဲ့ရတာကတော့အဓိက2008အခြေခံဥပဒေပြင်ဆင်ရေးကိုဆောင်ရွက်ဖို့ဖြစ်ပါတယ်လို့ပါတီပြောခွင့်ရဦးဆိုင်လိပ်ကတုံ့ပြန်ပါတယ် SNLD ပါတီအနေနဲ့2015ရွေးကောက်ပွဲဝင်တာကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့နှုတ်ထွက်ကြတာဖြစ်ပေမဲ့လို့သူတို့အနေနဲ့တခြားပါတီကိုပြောင်းလဲသွားမှာမဟုတ်သလိုရှမ်းပြည်သူလူထုရဲ့အကြိုးကိုတက်နိုင်သလောက်ဆက်လက်ဆောင်ရွက်သွားကြမှာဖြစ်တယ်လို့လည်းနှုတ်ထွက်သွားခဲ့ကြတဲ့နမ်ခမ်းအလုံးမှုဆောင်တွေကပြောပါတယ်လွတ်တော်ပြင်ပနိုင်ငံရေးအားကောင်းစေဖို့အတွက် SNLD ပါတီဥက္ကဋ္ဌဦးခွန်ထွန်းဦးဒုဥက္ကဋ္ဌဦးဆိုင်စောအောင်အထွေထွေအတွေ့အမှုဦးဆိုင်ညွန့်လင်းနဲ့ဦးဆိုင်လိပ်အပါအဝင်ထိပ်ပိုင်းကောင်းဆောင်၅ဦးဟာဒီ2015ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်မှာမဟုတ်ပေမဲ့လို့လွတ်တော်ရေးနိုင်ငံရေးအတွက်တိုင်းပြည်လုံးအတိုင်းအတာနဲ့ SNLD ပါတီဘက်ကကိုယ်စားလှယ်ပေါင်း160နီးပါးဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့ရှမ်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ကြားကောင်းပါတီ SNLD ကပြောပါတယ်ရှင်